နောက်ဆုံးသောတရားစီရင်ခြင်းအကြောင်းကိုကျွန်တော်ဆက်လက်ဝင်ကားသွားမှာဖြစ်ပါတယ်။တပည့်တော်ယောဟန်ကအနာဂတ်မှာဖြစ်ပျက်မဲ့ဘုရားခင်ပြတော်မူသောနောက်ဆုံးသောတရားစီရင်ခြင်းအကြောင်းကိုဗျာဒိတ်ကျမ်းအခန်း20အခန်းငယ်17မှ25ကြားမှာအခုလိုရေးသားထားပါတယ်။ဗျာဒိတ်ကျမ်းအခန်း20အငယ်17မှ25တဖန်တုံဖြူသောပလင်ကြီးကို၎င်းပလင်ပေါ်မှထိုင်တော်မူသောသူကို၎င်းငါမြင်၏ကောင်းကင်နှင့်မိကြီးသည်မျက်နာတော်ရှိမှပြေးလွင့်၍သူတို့နေเสียရအယက်မရှိသေလွန်သောသူအကြီးအငယ်တို့သည်ပလင်တော်ရှိမှရပ်နေကြသည်ကိုငါမြင်၏စာဆောင်များကိုဖွင့်ထား၏အသက်စာဆောင်သည်ဟူသောအခြားတပါးသောစာဆောင်ကိုလည်းဖွင့်လေ၏သေလွန်သောသူတို့သည်မိမိတို့အကျင့်အတိုင်းစာဆောင်တို့၌ရေးထားချက်များနှင့်အညီတရားစီရင်ခြင်းကိုခံရကြ၏။သမုဒ္ဒရာသည်မိမိ၌ရှိသောလူသေးတို့ကိုအပ်ပေ၏။မရဏနှင့်မရဏနိုင်ငံသည်လည်းမိမိတို့၌ရှိသောလူသေးတို့ကိုအပ်ပေကြ၏။လူအသီးအသီးတို့သည်မိမိတို့အကျင့်အတိုင်းတရားစီရင်ခြင်းကိုခံရကြ၏။ထိုအခါမရဏနှင့်မရဏနိုင်ငံကိုမိအိုင်တဲသို့ချပစ်လေ၏။ထိုသေးခြင်းကဒုတိယသေးခြင်းဖြစ်သည်အသက်စာဆောင်၌စရင်မဝင်သောသူရှိသမျှတို့ကိုလည်းမီးအိုင်တဲသို့ချပစ်လေ၏လို့တွေ့ရပါတယ်နောက်ဆုံးသောတရားစီရင်ခြင်းနှစ်ရက်မှာဖြူသောပလင်ကြီးပေါ်မှာထိုင်တော်မူပြီးတရားစီရင်တော်မူမဲ့သူဟာယေရှုခရစ်ဖြစ်တော်မူကြောင်းကောင်းကင်နဲ့မိကြီးကိုပြင်းထန်တဲ့မီးနဲ့လောင်ကျွမ်းပြော့ဖြက်စီးတော်မူမှာဖြစ်တဲ့အကြောင်းအခန်းငယ်17မှာဖော်ပြထားတဲ့အချက်ကိုအရင်အပတ်တွေမှာကျွန်တော်ဝင်ခဲ့ပါတယ်အခုအခန်းငယ်17မှာတွေ့ရတဲ့သေလွန်သောသူအလုံးကိုထာဝရအတွက်နောက်ဆုံးတရားစီရင်ခြင်းအကြောင်းကိုကျွန်တော်ဝင်ခဲ့သွားမှာဖြစ်ပါတယ်ဗျာဒိတ်ကျမ်းအခန်း20အခန်းငယ်17မှာတွေ့ရတဲ့ပလင်တော်ရှိမှတရားစီရင်ခြင်းကိုခံဖို့ရပ်နေကြတဲ့သေလွန်သောသူအကြီးအငယ်တို့ဟာဘယ်သူတွေဖြစ်မှာလဲအဖြေကတော့မယုံကြည်သူတွေဖြစ်ကြပါတယ်ယုံကြည်သူတွေမဖြစ်နိုင်ပါဘူးဘာဖြစ်လို့လဲဆိုရင်ဓမ္မဟောင်းကာလမှယုံကြည်သူများဓမ္မသစ်ကာလမှယုံကြည်သူများနဲ့ဘေးဒဏ်ရေးကာလမှယုံကြည်သူများစသဖြင့်ခေတ်အဆက်အဆက်ကယုံကြည်သူအားလုံးဟာအနှစ်တထောင်အုပ်ဆိုးခြင်းမတိုင်မီဝိညာဏကိုယ်နဲ့ထမြောက်ကြပြီးအနှစ်နှစ်တောင်အုပ်ဆိုးခြင်းမှာဝင်စားကြတဲ့အကြောင်းဗျာဒိတ်ကျမ်းအခန်း20အခန်းငယ်6မှာအခုလိုဖော်ပြထားပါတယ်ပထမထမြောက်ခြင်းကိုဝင်စားသောသူသည်မင်္ဂလာရှိသောသူတန့်ရှင်းသောသူဖြစ်၏ထိုသို့သောသူတို့သည်ဒုတိယသေခြင်း၏လက်နက်ကင်းလွတ်လျက်ဘုရားသခင်၏ယစ်ပရောဟိတ်ခရစ်တော်၏ယစ်ပရောဟိတ်ဖြစ်၍အနှစ်တထောင်ပတ်လုံးခရစ်တော်နှင့်အတူစိုးစံရကြလိမ့်မည်လို့တွေ့ရပါတယ်ဓမ္မဟောင်းကာလမှယုံကြည်သူများဓမ္မသစ်ကာလမှယုံကြည်သူများနဲ့ဘေးဒဏ်ရေးကာလမှယုံကြည်သူများဟာအနှစ်တထောင်အုပ်ဆိုးခြင်းမတိုင်မီထမြောက်ကြပြီဖခင်တခင်နိုင်ငံတော်အနှစ်တထောင်အုပ်ဆိုးခြင်းမှာထမြောက်ခြင်းကိုနဲ့ဝင်စားကြရဲဆိုရင်ဖြူသောပလင်ကြီးရှိမှတရားစီရင်ခြင်းကိုခံဖို့ပေါ်လာကြတဲ့သေလွန်သောသူအကြီးငယ်တို့ဟာယုံကြည်သူတွေမဖြစ်နိုင်ပါဘူးပထမထမြောက်ခြင်းမှာမပါကြတဲ့မယုံကြည်သူတွေဖြစ်ပါတယ်အခန်းငယ်9ကိုကျွန်တော်တို့ကြည့်မယ်ဆိုရင်ပထမထမြောက်ခြင်းမှာမပါကြတဲ့ကျွင်းသောလူတို့သည်ထိုအနှစ်တထောင်မကုန်မီအသက်မရှင်ရကြလို့ပြောထားတဲ့အတွက်အနှစ်တထောင်အုပ်ဆိုးခြင်းကာလပြီးဆုံးသွားတဲ့အခါဖြူသောပလင်ကြီးရှိမှပေါ်လာကြတဲ့သေလွန်သောသူအကြီးငယ်တို့ဟာလူသမိုင်းအစမှအဆုံးအထိခေတ်ကာလအဆက်အဆက်ကမယုံကြည်သူတွေဖြစ်ကြပါတယ်ယောဟန်အခန်း5အငယ်29မှာထမြောက်ခြင်းနှမျိုးရှိတဲ့အကြောင်းခရစ်တော်ကကျွန်တော်တို့ကိုတွင်တင်ထားပါတယ်ပထမထမြောက်ခြင်းဟာခရစ်တော်ကိုယုံကြည်သောသူတို့နဲ့သာဆိုင်တဲ့အသက်ရှင်ရာထမြောက်ခြင်းဖြစ်ပြီးဒုတိယထမြောက်ခြင်းကတော့ခရစ်တော်ကိုမယုံကြည်တဲ့သူအားလုံးနဲ့ဆိုင်တဲ့အပြစ်စင်ရာထမြောက်ခြင်းဖြစ်ပါတယ်။ဓမ္မဟောင်းကာလမှယုံကြည်သူများဓမ္မသစ်ကာလမှယုံကြည်သူများနဲ့ဘေးဒဏ်ရေးကာလမှယုံကြည်သူများဟာအသက်ရှင်ရာထမြောက်ခြင်းတည်းဟူသောပထမထမြောက်ခြင်းမှာချီးမြှောက်သောကိုယ်နဲ့ထမြောက်ကြပြီဖြစ်ပါတယ်။ခရစ်တော်ကိုယုံကြည်သောသူအားလုံးအနှစ်တထောင်အုပ်ဆိုးခြင်းမတိုင်မီသေခြင်းကနေထမြောက်ကြပြီးပြောင်းလဲခြင်းသို့ရောက်ကြပြီဖြစ်ပါတယ်။ယောဟန်အခန်း5အခန်းငယ်24မှာခရစ်တော်ကသူ့ကိုယုံကြည်သောသူသည်အပြစ်စီရင်ခြင်းကိုမခံရလို့မိန့်တော်မူပါတယ်။ယောဟန်အခန်း3အငယ်17မှာလည်းယေရှုခရစ်တော်က သူ့ကိုယုံကြည်သောသူသည်အပြစ်စီရင်ခြင်းကိုမခံရလို့အတိအလင်းမိန်တော်မူပါれယောမအခိုင်ရှစ်အငယ်၁မှာလဲယေရှုခရစ်တော်ကိုယုံကြည်သောသူတို့သည်အပြစ်စီရင်ခြင်းနဲ့ကင်းလွတ်ကြ၏လို့အတိအလင်းပြောထားပါれခရစ်တော်ကိုယုံကြည်သောကျွန်တော်တို့အတွက်အပြစ်စီရင်ခြင်းလုံးဝမရှိတော့ပါဘူးဒါပေမဲ့၁ကောအခိုင်၃နဲ့နှစ်ကောအခိုင်ငါအငယ်၁၀မှာဖော်ပြထားတဲ့ယုံကြည်သူတို့ရဲ့အကျင့်နဲ့ဆိုင်တဲ့တရားစီရင်ခြင်းတော့ရှိပါတယ်။ဒါပေမဲ့ယုံကြည်သူတို့ရဲ့အကျင့်နဲ့ဆိုင်တဲ့တရားစီရင်ခြင်းဟာအပြစ်စီရင်ခြင်းနဲ့လုံးဝမသက်ဆိုင်ပါဘူး။ဆုလက်တရဖို့များကိုပေးခြင်းနဲ့သာဆိုင်ပါတယ်။အဲ့ဒီတော့သေလွန်သောယုံကြည်သူတို့ဟာဖြူသောပလင်ကြီးမတိုင်မီဆုမြချင်းမြင့်ခြင်းကိုခံရပြီးဝိညာဏကိုယ်နဲ့ထမြောက်ကြပြီဖြစ်ပါတယ်။ဓမ္မဟောင်းကာလယုံကြည်သူများနဲ့ဘေးတိုင်းဤကာလယုံကြည်သူအားလုံးဟာလည်းချီးမြှောက်ခြင်းဝိညာဏကိုနဲ့ထမြောက်ကြပြီဖြစ်ပါတယ်။သေခြင်းကနေမထမြောက်ကြသေးတဲ့သူတွေကတော့ဗျာဒိတ်ကျမ်းအခိုင်20အငယ်9မှာဖော်ပြထားတဲ့မယုံကြည်သူတွေပဲဖြစ်ပါတယ်။အဲ့ဒီတော့ဖြူသောပလင်ကြီးရှိမှတရားစီရင်ခြင်းကိုခံဖို့ရပ်နေကြတဲ့သူများမှာလူသမိုင်းအစမှအဆုံးခေတ်ကာလအဆက်ဆက်မှယေရှုခရစ်တော်ဖခင်သခင်ကိုမယုံကြည်ကြတဲ့သူတွေဖြစ်ပါတယ်။သေးလွန်သောသူအကြီးအငယ်တို့ဆိုတာလူသမိုင်းခေတ်ကာလအဆက်ဆက်ကအရေးပါတဲ့ပုံကူများနဲ့အရေးမပါတဲ့ပုံကူများပညာတတ်နဲ့ပညာမတတ်တဲ့ပုံကူများချမ်းသာတဲ့သူများနဲ့ဆင်းရဲတဲ့သူများဘာသာရေးကိုလိုက်စားတဲ့သူနဲ့မလိုက်စားတဲ့သူစသဖြင့်လူတန်းစားအလွာအသီးသီးကလူမျိုးပေါင်းစုံကိုဆိုလိုခြင်းဖြစ်ပါတယ်ဖခင်သခင်ဟာလူမျက်နှာကိုမထောက်ဘဲတရားစီရင်တော်မူသောဖခင်သခင်ဖြစ်တော်မူသောကြောင့်လူသမိုင်းတလျှောက်လုံးကခရစ်တော်ကိုမယုံကြည်သောသေလွန်သောသူအကြီးအငယ်တို့ဟာနောက်ဆုံးသောတရားစီရင်ခြင်းကိုခံဖို့ဖြူသောပလင်ရေးရှိမှရက်ကြမှာဖြစ်ပြီးသူတို့နဲ့ထိုက်တန်တဲ့ထာဝရပြစ်ဒဏ်အသီးသီးကိုစီရင်ချမှတ်တော်မူမှာဖြစ်ပါတယ်။ဟေဘဲအခိုင်၁၀အခန်းငယ်၃၁မှာအခုလိုဖော်ပြထားပါတယ်။အသက်ရှင်တော်မူသောဖခင်သခင်၏လက်တော်သို့ကြောက်ခြင်းအမှုသည်ကြောက်မဲ့ပွေသောအမှုဖြစ်သည်။ဖယားသခင်တရားစီရင်ခြင်းကနေမယုံကြည်သူတို့ကိုကယ်နိုင်မဲ့သူတယောက်မှမရှိဘူး။ဘာဖြစ်လို့လဲဆိုရင်ဖယားသခင်ထက်ကြီးမြတ်သောသူမရှိသောကြောင့်ဖြစ်ပါတယ်။မယုံကြည်သောသူအားလုံးကိုဖယားသခင်ဘလို့တရားစီရင်မလဲဆိုတာဆက်ပြီးတော့လေ့လာကြပါစို့။ဗျာဒိတ်ကျမ်းအခန်း20အခန်းငယ်17မှ23အထိကိုပြန်ပြီးတော့ဖတ်ပြပါမယ်။သေလွန်သောသူအကြီးအငယ်တို့သည်ပလင်တော်ရှိမှရပ်နေကြသည်ကိုငါမြင်၏။စာဆောင်များကိုဖွင့်ထား၏အသက်စာဆောင်သည်ဟူသောအခြားတပါသောစာဆောင်ကိုလည်းဖွင့်လေ၏သေလွန်သောသူတို့သည်မိမိတို့အကျင့်အတိုင်းစာဆောင်တို့၌ရေးထားချက်များနှင့်အညီတရားစီရင်ခြင်းကိုခံရကြ၏သမုတ်တရားသည်မိမိ၌ရှိသောလူသေးတို့ကိုအပ်ပေ၏မရဏနှင့်မရဏနိုင်ငံသည်လည်းမိမိတို့၌ရှိသောလူသေးတို့ကိုအပ်ပေကြ၏လူအသီးအသီးတို့သည်မိမိတို့အကျင့်အတိုင်းတရားစီရင်ခြင်းကိုခံရကြ၏လို့အတိအလင်းဖော်ပြထားပါတယ်။မယုံကြည်သူတို့ကိုဖယားသခင်တရားစီရင်တော်မူတဲ့အခါမယုံကြည်သူတို့ရဲ့အကျင့်အတိုင်းဖယားသခင်တရားစီရင်တော်မူမဲ့အကြောင်းကျွန်တော်ဖတ်ပြခဲ့တဲ့ကျမ်းချက်မှာအတိအလင်းဖော်ပြထားပါတယ်။မယုံကြည်သူတို့ကိုဖယားသခင်တရားစီရင်တော်မူတဲ့အခါမျက်နှာလိုက်ခြင်းမရှိဘဲလူတိုင်းကိုမိမိတို့အကျင့်အတိုင်းတရားသဖြင့်စီရင်တော်မူမှာဖြစ်ပါတယ်။ကိုမပြစ်မှားတဲ့အပြစ်အတွက်ဘသူကိုမှဖယားသခင်အပြစ်ပေးတော်မူမှာမဟုတ်ဘူးကိုပြစ်မှားတဲ့အတိုင်းမယုံကြည်သူတိုင်းကိုဖယားသခင်ကအပြစ်ပေးတော်မူမှာဖြစ်ပါတယ်ဖယားသခင်ရဲ့တရားစီရင်တော်မူခြင်းဟာအမှားလုံးဝမပါတဲ့ဖြောင့်မတ်မှန်ကန်တိကျတဲ့တရားစီရင်ခြင်းဖြစ်ကြောင်းကျွန်တော်အထူးပြောကြားလိုပါတယ်ဖယားသခင်ရဲ့တရားစီရင်တော်မူခြင်းဟာဖြောင့်မတ်မှန်ကန်သောတရားစီရင်ခြင်းဖြစ်ရတဲ့အကြောင်းရင်းကတော့ဖယားသခင်ဟာဖြောင့်မတ်သောဖခင်ဖြစ်တော်မူသောကြောင့်ဖခင်သခင်ကမိမိရဲ့သဘောတဘာဝနဲ့စန့်ကျင်ဘက်ဖြစ်တဲ့အမှားကိုဘတော်မှမလုပ်နိုင်ဘူးတရားဟောရခြင်းအခိုင်32အခန်းငယ်၄မှာဖခင်သခင်ဟာအပြစ်ကင်းလွတ်၍ဟောက်မှန်ဖြောင့်မတ်သောဖခင်ဖြစ်တော်မူ၏လို့အတိအလင်းဖော်ပြထားပါတယ်ဟေရှာယအခိုင်55အခန်းငယ်27မှ23ကြားမှာဖခင်သခင်ထာဝရဘုရားကိုတော်တိုင်းကကဘာသူကဘာသာအားလုံးအတွက်အခုလိုမိန့်တော်မူပါれငါမှတပါအခြားသောဖယားသခင်မရှိငါသည်ဖြောင့်မတ်သောဖယားကဲတင်သောဖယားဖြစ်၏ငါမှတပါ အခြားသောဖျားမရှိမိကြီးဆွန်းသားအပေါင်းတို့ငါကိုမျှော်ကြည့်၍ကဲတင်ခြင်းကျေးဇူးကိုခံကြလော့ငါသည်ဖျားသခင်ဖြစ်၏ငါမှတပါအခြားသောဖျားမရှိငါရှိ၌လူတိုင်းဒုထောက်ရမည်လူတိုင်းမိမိနှုတ်နှင့်သစ္စာခံရမည်ဟုကိုကိုကိုတိုင်တယ်၍ငါကျိန်ဆိုသောတရားစကားသည်ငါနှုတ်မှထွက်သည်ဖြစ်၍မပြည့်စုံဘဲမနေရလို့ဖျားသခင်ကအတိအလင်းမိုက်တော်မူပါれဖျားသခင်ကမိမိဟာဖျားသခင်ဖြစ်တော်မူကြောင်းအတိအလင်းမိုက်တော်မူပါれဖျားသခင်ဆိုသည်မှာအနန္တတကုနဲ့ပြည့်စုံတော်မူသောဖျားတဘာဝနဲ့တဘာဝလုံးတရားအပေါ်မှာတကောအာနာရှိတော်မူသောဖျားခတ်သိမ်းသောအရာတို့ကိုဖန်ဆင်းဖြစ်တည်စေတော်မူသောအရှင်သခင်နေရာတိုင်းနဲ့အချိန်တိုင်းမှာအစဉ်အမြဲရှိတော်မူသောဖျားကိုဖျားသခင်လို့ခေါ်ပါတယ်။ဖျားသခင်ကမိမိဟာဖြောင့်မတ်သောဖျားကဲတင်သောဖျားဖြစ်၏လို့အတိအလင်းမိန့်တော်မူပါတယ်။ဖျားသခင်ဟာဖြောင့်မတ်သောဖျားဖြစ်တော်မူသောကြောင့်အပြစ်နဲ့ကင်းစင်တော်မူပြီးဘယ်တော့မှအမှားမလုပ်ဘူး။ဖယားသခင်တရားစီရင်တော်မူချက်နဲ့ပြုတော်မူသောအမှုမှန်သမျှတို့ဟာဖြောင့်မတ်မှန်ကန်တယ်။အပြစ်ရှိတဲ့လူတို့ကိုကယ်တင်သောဖယားဖြစ်တော်မူသောကြောင့်အပြစ်ရှိတဲ့လူတို့အတွက်အပြစ်ငရဲမှလွတ်မြောက်ရာလမ်းကိုတားတော်ယေရှုခရစ်အားဖြင့်ပြင်ဆင်တော်မူပါတယ်။ဖယားသခင်ကမိမိဟာအပြစ်ရှိတဲ့လူတိုင်းကိုတရားသဖြင့်စီရင်တော်မူသောသူဖြစ်သောကြောင့်အပြစ်ရှိတဲ့လူတိုင်းရဲ့အပြစ်ကိုဖြေသောတားတော်ယေရှုခရစ်ကိုကယ်တင်ရှင်ဖြစ်ကြောင်းယုံကြည်လက်ခံခြင်းဖြင့်ကယ်တင်ခြင်းကျေးဇူးကိုခံကြဖို့ယံဓမ္မဟောင်းကာလမှယခုတိုင်အောင်လူမျိုးအပေါင်းတို့ကိုဖိတ်ခေါ်တော်မူလျက်ရှိနေပါれအပြစ်ရှိတဲ့လူတို့ရဲ့အပြစ်ကိုဖြေသောသားတော်ယေရှုခရစ်ကိုယုံကြည်ရင်အပြစ်ငရဲကနေထာဝရအတွက်ကယ်တင်ခြင်းခံရမှာဖြစ်ပြီးငင်းပယ်ရင်တော့မိမိတို့ကျိုးလွန်ခဲ့တဲ့အပြစ်များနဲ့အညီတရားသဖြင့်ပြစ်ဒဏ်စီရင်ခြင်းကိုခံရကြမှာဖြစ်ကြောင်းအတိအလင်းမိန့်တော်မူပါれအပြစ်ရှိတဲ့လူတို့ရဲ့အပြစ်ကိုဖြေသောခရစ်တော်ကိုကယ်တင်ရှင်ဖြစ်ကြောင်းယုံကြည်လက်ခံခြင်းမရှိသေးရင်အခုယုံကြည်လက်ခံပါလို့မေတ္တာနဲ့တိုက်တွန်းအပ်ပါれနားဆင်နေတဲ့ဓမ္မမိတ်ဆွေအပေါင်းတို့ကိုဘုရားသခင်ကောင်းချီးပေးပါစေ